လက်နက်မဲ့လူမဲ့ဆယ်ကျော်တက်တူကိုပြစ်ခတ်ခဲ့တဲ့လူပြူရဲရာရှိကိုတရားမစွဲဖို့ဂျူရီလူကြီးတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမစ်ဆိုရီပြည်နယ်ဖာဂါဆင်မြို့မှာဒုတိယမြောက်ညအဖြစ်ဇက်တရုံးရင်ဆန်ခအထီးကျုံနေဖြစ်ခဲ့သလိုနိုင်ငံတော်မှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။တင်းနေလာနေနောက်ပိုင်းကလူပြူရဲအရာရှိဒါရန်ဝယ်ဆန်ကိုတရားမစွဲဖို့ကြေညာပြီးတဲ့နောက်လူမျိုးရေးခွဲခြားမှုစန့်ကျင်တဲ့အထီးကျုံတွေကိုတားဆီးဖို့အမျိုးသားအင်ဆောင်တပ်ဖွဲ့က2000ကျော်ကိုဖာဂါဆင်မြို့မှာချထားပါတယ်။ပထမညမှာအဆောက်ဦးဒါဇင်နဲ့ချီမီရှုခံခဲ့ရပြီးလူရဲမှုတွေဖြစ်ပွားခဲ့ပေမဲ့လည်းဒုတိယညမှာတော့အရင်ညလောက်မဖြစ်ဘူးလို့ဖာဂါဆင်မြို့မှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။အင်ကာနေနောက်ပိုင်းမှာတင်းမာတဲ့အခြေအနေတစ်ခုကတော့ဖာဂါဆင်မြို့တော်ခမရှိမှာဆန္ဒပြသူတွေကရဲကားတစ်စီးရဲ့ပြင်းမာနေကိုရိုက်ခွဲပြီးမိရှို့လိုက်တဲ့ဖြစ်ရပဲဖြစ်ပါတယ်။